အစ္စရေးပေါ်အီရန်ကလေကြောင်းကနေအပြင်းထန်တိုက်ခိုက်ဖို့ကြိုးစားခဲ့တဲ့အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြစ်တင်ရှုံချလိုက်ပါတယ်။အီရန်ကပစ်ခတ်ခဲ့တဲ့အဝေးထိန်းဒရုန်းတွေ၊မစ်ဆိုင်းတွေအားလုံးနီးပါးကိုဒေသတွင်းမှာရှိတဲ့အမေရိကန်စစ်ဖက်ဆိုင်ရာတွေရဲ့အကူအညီနဲ့ကြားပြတ်ပစ်ချနိုင်ခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ကမနေ့ကပြောလိုက်တာပါ။အရှေ့အလယ်ပိုင်းဒေသက6လကြာပဋိပက္ခဒေသတွင်းမှာဒေသတွင်းကျယ်ပြန့်လာမှာစိုးရိမ်နေချိန်မှာပဲတိုက်ခိုက်မှုနဲ့ကြုံခဲ့ရတာဖြစ်ပါတယ်။ Israel နိုင်ငံလုံခြုံရေးအတွက် American ကအခိုင်အမာထောက်ခံကြောင်း Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့စနေနေ့ညနေပိုင်းဆက်သွယ်ပြောဆိုရမှာထက်သွင်းပြောကြားခဲ့တယ်လို့လည်းသမ္မတ Biden ကပြောကြားခဲ့တာပါ။ Iran ရဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့တန်တမာရေးရာအရတုံ့ပြန်နိုင်အောင်ညှိနှိုင်းဖို့စီးပွားရေးအင်အားကြီး9နိုင်ငံ G7 ခေါင်းဆောင်တွေအစည်းအဝေးကျင်းပမယ်လို့လည်းပြောပါတယ်ရှင်။